ရခိုင်ပြည်နယ်မြောက်ပိုင်းမှာနေမြေအခြေအနေတည်ငြိမ်လာပြီလို့ဆိုပြီးနေမြေရှင်းလင်းလုပ်ခဲ့တဲ့စစ်ကြောင်းတချို့ကိုဘူတိရောင်မောင်တော်ဒေသကနေရုတ်သိမ်းမယ်လို့တပ်မတော်ကကြေညာထားပါတယ်။တပ်မတော်အပေါ်နိုင်ငံတကာပြည်အားတွေရှိလာနေခြင်းမှာအခုလိုစစ်ကြောင်းတချို့ကိုရုတ်သိမ်းဖို့လုပ်နေတာဖြစ်ပါတယ်။တကယ်ပဲအဲ့ဒီဒေသရဲ့လုံခြုံရေးကစိတ်ချရတဲ့အခြေအနေရှိပါပြီလား။ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောသတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်ဗိုလ်တီတော်မောင်တော်ဒေသမှာဩဂုတ်လ25ရက်နေ့ကအကြမ်းဖက်သမားတွေကလုံခြုံရေးစခန်း30ကိုတစ်ချိန်နဲ့တစ်ပြိုင်နက်ဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်တပ်မတော်နဲ့နေသားဆောင်ရဲတပ်ဖွဲ့ကနေမြေရှင်းလင်းရေးလှုပ်ဆောင်ခဲ့ပါတယ်။စက်တင်ဘာလ9ရက်နေ့နောက်ပိုင်းမှာထိတွေ့တိုက်ခိုက်တာတွေညှော်နေလာပြီးအခုအခါနေမြေတည်ငြိမ်အေးချမ်းမှုအတန်အသင့်ရလာတာကြောင့်တပ်မတော်တိုင်ရင်တပ်ဖွဲ့တချို့ကိုဗိုလ်တီတော်မောင်တော်စစ်စင်ရေးနေမြေကနေရုတ်သိမ်းပြီးစစ်တွေမျိုးမှာအရန်အင်အားဖြင့်စုဖွဲ့ထားရှိကြောင်းတပ်မတော်ကအော်တိုဘာလ25ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားခဲ့တဲ့ဒေသကတပ်အင်အားတွေရုတ်သိမ်းသွားတာကြောင့်ဒေသခံတွေဟာလုံခြုံရေးအတွက်စိုးရိမ်နေကြောင်းကိုင်းကြီးရခိုင်ရွာကဒေသခံတအူးကအခုလိုပြောပါတယ
်။ကိုကိုနဲ့တုံးတုံးတော့ပြန်ရုတ်သိမ်းကြပါလိမ့်မယ်။ရဝဲတပ်ကအကြည့်စုရဲတပ်ဖွဲ့လိုရှိပါတယ်ခင်ဗျာ။ကျွန်တော်တို့ကတော့သူ့ရဲ့ထောက်ထားမှုတွေရှိတာပေါ့။ဒီလိုလုံခြုံရေးရှိရင်များတော့အဖြစ်သူတို့ကနေပြီးတော့ဒီလိုချိန်မျိုးဝင်ရောက်တိုက်ခိုက်နေတယ်အနေကတော့ရှိတာပေါ့
ဒီလ22ရက်နေ့ကလည်းဘင်္ဂလားဒေ့ရှ်မြန်မာနယ်စပ် CEO အနီးမှာအကြမ်းဖက်သမားတွေကတနက်နေ့ပြစ်ခတ်တာကြောင့်မောင်းတော်မျိုးနဲ့အောင်တည်ကြီးရွာကဒိုင်းနဲ့အမျိုးသား2ဦးသေဆုံးပြီး2ဦးဒဏ်ရာရခဲ့ကြောင်းအစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်ဩဂုတ်လအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတလာနီးပါးအကြာမှာနေရက်ဒေသကနေတင်းဆောင်ခဲ့တဲ့ရခိုင်နဲ့အခြားတိုင်းသားတွေအတော်များများဟာနေရက်ပြန်ခဲ့ပါတယ်ဒါပေမဲ့ဟိန္ဒူဘာသာဝင်တွေကတော့နေရက်မပြောင်းရဲပဲရှိနေစေဖြစ်ပါတယ်။လက်ရှိအခြေအနေကိုဟိန္ဒူလူမှုရေးအသင်းအဖွဲ့ခေါင်းဆောင်ဦးနီမောက
မွတ်စလင်တွေကနောက်ပြန်တိုင်းနဲ့ပါရရတာဟောလာဟောလာဖြစ်ရတယ်လေ။သူတို့ကလည်းလို့ဟောလာဟောလာပြရားလို့သိနေကြပါလေ
။ဟိန္ဒူဘာသာဝင်တွေဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားစဉ်ကမောင်းတော်မျိုးမှာ6ရောက်အသက်ခံရတယ်လို့ခမောင်းစိတ်မျိုးအနီးရဲဘော်ကြကြေးရွာမှာလည်း45ရောက်တပ်ဖြတ်ခံရပြီးလူ50ကျော်ပျောက်ဆုံးနေစေဖြစ်ပါတယ်။ပြောက်ဆုံးသူတွေဟာတက်ပြက်ခံရပြီးချောင်းရီမှာမျောလိုက်တယ်လို့ယူဆကြောင်းလဲဥနီမောကပြောပါတယ်။2019ခုနှစ်ဩဂုတ်လ25ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုပြီးလူကြိုရေးတပ်ဖွဲ့တွေကနေမြေရှင်းလင်းတဲ့နောက်မှာအစ္စလမ်ဘာသာဝင်6သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သွားကြောင်းကုလသမဂ္ဂကထုတ်ပြန်ထားပါတယ်။ဒီလိုလူသိမ်းနဲ့ချီပြီးတင်းချောင်ခဲ့တဲ့နောက်ကုလသမဂ္ဂလုံခြုံရေးကောင်စီကရခိုင်ပြည်နယ်စစ်စင်ရေးတွေကိုအ мян ဆုံးရပ်ဆိုင်ရေးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေကိုပြန်လည်လက်ခံရေးတောင်းဆိုချက်တွေအပါအဝင်ဆုံးဖြတ်ချက်မူကြမ်းကိုအခုရက်ပိုင်းကပဲအဖွဲ့ဝင်နိုင်ငံတွေကိုဖြန့်ဝေထားပါတယ်။ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကရခိုင်ပြည်နယ်မြောက်ပိုင်းကနေလုံခြုံရေးတပ်ဖွဲ့ဝင်တွေရုပ်သိမ်းတဲ့အပေါ်မှာအခုလိုတုံ့တက်ပါတယ်
။ဒါလိုတပ်မတော်တစ်ခုစစ်တပ်တစ်ခုရဲ့ဆုံးအဲ့ဆိုတာမျိုးကိုတရားဝင်ကြီးညာရေဆိုလေးကဟုတ်လားဒီမှာလည်းအကြောင်းကြည့်ရှိမှာပေါ့ဒီတန်းတစ်ခုရဲ့လုံခြုံရေးဆိုတဲ့အပိုင်းမှာနော်ဒီကာကွယ်ရေးအမြင်လုံခြုံရေးအမြင်ပါလိမ့်မယ်ကာကွယ်ရေးအမြင်ရဒီဆုံးနေဆုံးနေပြီးတော့လုံခြုံရေးအမြင်ရဒီမှာလက်ကမ်းလေးကိုကြံရမှာပေါ့အဲ့ဒီဒေတာလုံခြုံမှုကိုပေးနိုင်တဲ့အဖြစ်စည်းရရဲ့ဟုတ်လားနေရာကြီးဒီမှာလည်းရှိတယ်မှာပေါ့ကျွန်တော်မြင်လာတာစစ်တပ်ဆိုတာအလုံးစကူလက်နာမိတယ်လေ
တဲ့တွေရုပ်သိမ်းတာဟာနိုင်ငံတကာရဲ့ဖိအားနဲ့လည်းသက်ဆိုင်နိုင်ကြောင်းသက်ပြောပါတယ
်။ကျွန်တော်တို့ကဘရစ်ကင်းရဲ့အခုကျင့်တည်ရေးပို့ရာနောက်အမေရိကန်ကလည်းပါညာပါညာအားလုံးရဲ့ပြမကဒေါ်ဆန်စုကြည်တို့ရဲ့အစိုးရမှုကြီးပြမတူမှုကြီးမင်းအောင်လည်းရဲ့တက်ကိုဖြစ်နေတာကိုဒါလေးတော့တစ်ခွက်ချင်းတစ်ခွက်ချင်းဒီခင်းကျက်ပြအောင်လုပ်လာရေးဆိုတော့ကျွန်တော်တို့လည်းသဘောပေါက်တယ်။ဒါကျွန်တော်တို့အားလုံးသဘောပေါက်နေကြတာဒီလေ။အဲ့တော့ခုနပြောသလိုကျွန်တော်တို့ကပုံနဲ့နဲ့မြင်နေပြီးမှပေါ့ပုတ်လား။ကျွန်တော်တို့ကလေပို့ပြီးတော့နော်ဒီလက်ရှိစီးရဲမှုချမှုကနိုင်ငံတကာပြည်အားကိုသူတို့ပို့ပြီးမှာပေါ့
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူတွေသိမ်းချပြီးထွက်ပြေးရတာဟာရခိုင်ပြည်နယ်မြောက်ပိုင်းနေမျိုးရှင်းလင်းတဲ့စစ်စင်ရေးတွေအတွင်းစိုးဝါတဲ့လူခွင့်ချိုးဖောက်မှုတွေကြောင့်လို့ဆိုပြီးတမ်မော်နဲ့တမ်မော်ကြီးကဲတွေအပေါ်အမေရိကန်နဲ့ဥရောပသမဂ္ဂကအရင်းယူတံခတ်မှုတွေကိုစတင်လှုပ်ဆောင်နေပါတယ်ပြစ်မှတ်ချတံခတ်မှုတွေလှုပ်ဖို့လဲအမေရိကန်အစိုးရကစဉ်းစားနေပါတယ်